တရုတ်နိုင်ငံဘေဂျင်းမြို့နော်တီအန်အမ်အင်ရေမြေမှာတော့1989ခုနှစ်တုန်းကဒီမိုကရေစီရဲ့အုံကြွတောင်းဆိုမှုကိုဖြိုခွဲခဲ့တဲ့35နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်ပွဲဟောင်ကောင်မှာကျင်းပတာကိုအာဏာပိုင်တွေကနှိမ်နင်းခဲ့ပါတယ်လူ၄ဦးကိုလည်းအင်္ဂါနေ့ကဖမ်းဆီးခဲ့ပါတယ်တချို့ကိုတော့ခေတ္တထိန်းသိမ်းပြီးတော့စစ်ဆေးမေးမြန်းခဲ့ပါတယ်ဟောင်ကောင်မှာဗစ်တိုးရီးယားပန်းချံမှာတီအန်အမ်အင်ရင်ပြင်နှိမ်နင်းဖြိုခွဲခံရတဲ့နှစ်ပတ်လည်နေ့ရောက်တိုင်းမှာမီးထွန်းဆူတောင်းပွဲတွေကျင်းပလေရှိပါတယ်အဲ့ဒီနီနာဝင်းကျင်မှာတော့လုံခြုံရေးရဲတွေကကင်းလဲစောင့်ကြည့်နေခဲ့တာပါနောက်ပြီးတော့နှစ်ပတ်လည်အထိမ်းအမှတ်ဆန္ဒထုတ်ဖော်တဲ့သူမှန်သမျှကိုလည်းဖမ်းဆီးထိန်းသိမ်းလေရှိပါတယ်ဒီလိုမျိုးရဲတွေဖမ်းဆီးထိန်းသိမ်းနေပေမဲ့လူတွေကတော့မေ့ပြမှာမဟုတ်ဘူးဆိုပြီးတော့ဟစ်ကြွေးတဲ့အသက်68နှစ်အရွယ်အမျိုးသမီးကိုလည်းသွေးထိုးလှုံ့ဆော်မှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားပါတယ်။တခြားလူ၅ဦးကိုတော့စူပူမှုတန်တရားနဲ့ခိတ္တထိန်ထိန်ခေါ်ယူပြီးတော့နောက်မှာတော့ပြန်လွတ်ပေးခဲ့တယ်လို့ဟောင်ကောင်ရဲကပြောပါရရှင်။